Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American တန်မြန်မာပိုင်းစီစဉ်ရဲ့2020ပြည်နှစ်ဒီဇင်ဘာလ8ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေစတင်ချုပ်လွှင့်နေပါပြီရှင်မနက်ခင်း6နာရီကနေ9နာရီရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ24.50MHz တိုကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များရှင်လန်းချက်မြေချပါစီရှင်ကျမသင်္ကီထိုက်ပါအခုအရေးဆုံးထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရလက်ထက်ကျန်းမာရေးဆိုင်ရာတာဝန်ယူဖို့ရွေးချယ်ထားသူတွေကိုတနင်္လာနေ့မှာထုတ်ပြန်ပါတယ်။နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပိုးတိုက်ချက်ရေးနောက်လာမယ့်လပိုင်းနေ့အတွင်းတန်ပေါင်းများစွာသောကာကွယ်ဆေးထိုးလုပ်ငန်းတွေကိုကြီးကြပ်ရမယ်။ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲဖြစ်လွှတ်တော်အမဟောင်းဇေဗီယာဘက်ဆရာကိုရွေးချယ်ထားပါတယ်။မစ္စတာဘက်ဆရာကလက်ရှိမှာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှိနေချုပ်ဖြစ်ပါတယ်။ကုသယောဂဆရာထိပ်တန်းပညာရှင်ဒေါက်တာအန်တနီဖောက်ချီကိုတော့ကိုဗစ် -19 အရေးအကြံပေးအရာရှိချုပ်အဖြစ်ရွေးချယ်ပါတယ်။ဓမ္မတက်မှုနဲ့ကုသမြန်ယောဂများဆရာအမျိုးသားဌာနကြီးရဲ့ညွှန်ကြားရေးမှုအဖြစ်လဲဒေါက်တာဖောက်ချီဆက်လက်တာဝန်ယူဖို့လဲပြောဆိုထားပါတယ်။အရင်သမ္မတဘရက်ကိုဘားမှလက်ထက်2014ခုနှစ်ကနေ2018ခုနှစ်အထိအများပြည်သူကျန်းမာရေးဆိုင်ရာတပ်ဖွဲ့အကြီးအကဲဖြစ်တာဝန်ယူခဲ့တဲ့ဒေါက်တာဗီဗစ်မာတီကိုမူလရာထူးအတွက်ပြန်ပြီးရွေးချယ်ထားပါတယ်။မန်ဆာချူးဆက်ပြည်နယ်ရဲ့ဗိုင်းရပ်စ်ဆက်သက်မှုကာကွယ်ရေးနယ်ကုသရေးဆိုင်ရာထိပ်တန်းပညာရှင်ဒေါက်တာရိုရှလာဝလန်စကီကိုတော့အမေရိကန် CDC ကုသရောဂါထိန်းချုပ်ကာကွယ်ရေးဌာနညွှန်ကြားရေးမှူးအဖြစ်ရွေးချယ်ထားပါတယ်။သူမဟာဆိုရင်ဟာဘတ်ဆေးကျောင်းကဆေးဘက်ဆိုင်ရာပေါင်ပေါက်ခဖြစ်တယ်လို့မန်ဆာချူးဆက်ထရီတရီဆေးရုံကြီးရဲ့ကုသရောဂါများဆိုင်ရာအကြီးအကဲလည်းဖြစ်ပါတယ်။အမေရိကန်ရဲ့လူမျိုးနဲ့တိုင်းရင်းမျိုးနွယ်အုပ်စုတွေကြားကွဲပြားတဲ့ကျန်းမာရေးဆောက်ရှောက်မှုဆိုင်ရာကျွမ်းကျင်သူယဲတက်ကတူဆေးကျောင်းရဲ့အများပြည်သူကျန်းမာရေးစီမံခန့်ခွဲမှုဆိုင်ရာတွဲဖက်ပေါင်ပေါက်ခဒေါက်တာမာဆီလာနူးနက်စမစ်ကိုတော့COVID-19 ဆိုင်ရာဒန်းတူညီညွတ်မှုရှိရေးအဖွဲ့ကြီးအကဲဖြစ်ရွေးကောက်ခံသမ္မတဘိုင်ဒန်ကရွေးချယ်ထားပါတယ်ရှင်။ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစလို့နိုင်ငံတဝန်းကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးနှံတော့မှာဖြစ်ပါတယ်။ဗြိတိန်ကျန်းမာရေးဝန်ကြီးမတ်ဟန်ကော့ကတော့အင်္ဂါနေ့ဟာအောင်ပွဲနေ့လို့တင်းနယ်လာနေမှာပြောဆိုသွားပါတယ
်။ Tomorrow is V-Day when we roll out the coronavirus vaccine across the whole
UK တနင်္ဂနွေလုံးကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေဖြန့်ဝေမဲ့မနေ့ပြန်ဟာအောင်ပွဲနေ့ဖြစ်ပါတယ်။ဒါဟာကပ်ရောဂါကိုအဆုံးသတ်နိုင်ရေးအတွက်အစဖြစ်ပါတယ်လို့ကျန်းမာရေးဝန်ကြီးကတင်းနယ်လာနေမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြင်းအပေါ်ကာကွယ်ဆေးရဲ့တည်ရောက်မှုကိုမသိရသေးကြောင်းဗိုင်းရပ်စ်ရဲ့ဘေးဒဏ်သင့်မှုမရှိအောင်ကာကွယ်ပေးတာကိုတော့သိတဲ့အကြောင်းဝန်ကြီးကပြောပါတယ်။ကာကွယ်ဆေးစဖြန့်ချီတာနဲ့အတူပဲဒီအချက်ကိုအသေးအချာစောင့်ကြည့်သုံးသပ်မယ်လို့လည်းဗြိတိန်ကျန်းမာရေးဝန်ကြီးကပြောဆိုထားပါတယ်။American Pfizer နဲ့ Germany BioNTech တို့ပူးတွဲထုတ်လုပ်တဲ့ Coronavirus ကာကွယ်ဆေးကို Britain ကကျန်းမာရေးဝန်ထမ်းတွေတက်ကြီးစောင့်ရှောက်ရေးဂေဟာကလူတွေနဲ့သူတို့ကိုစောင့်ရှောက်ပေးနေသူတွေကိုအင်္ဂါနေ့မှာပထမဆုံးကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ရှင်။ပြင်းထန်အနေနဲ့အီဂျစ်ကိုလက်နက်ရောင်းချမှုမှာလူအခွင့်ရေးကိစ္စကိုထောက်ထားပြီးကန့်သတ်မှာမဟုတ်ကြောင်းဒေတာရင်းအကြံဖက်ဝါဒတံပြန်တိုက်ချက်ရေးမှာအီဂျစ်အစိုးရရဲ့ဆောင်ရွက်နိုင်စွမ်းရော့ချာမသွားစေလိုတာကြောင့်ဖြစ်တယ်လို့ပြင်သစ်သမ္မတအီမာနျူအယ်မက်ခရွန်ကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ
် on en parle de manière extrêmement franche avec le président
ပြင်သစ်ကိုရောက်နေတဲ့အီဂျစ်သမ္မတအဒယ်ဖာတာအယ်စီစီနဲ့ပါရီနျူရောမှာအတူလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြင်သစ်သမ္မတမက်ခရွန်ကပြောတာဖြစ်ပါတယ်အီဂျစ်သမ္မတဆစ်စီရဲ့ပြင်သစ်ခီးစဉ်မတိုင်ခင်မှာပဲအီဂျစ်အစိုးရဘက်ကလွတ်လပ်ခွင့်တွေကိုပိုပြီးထိန်းချုပ်ကန့်သတ်ချိုးဖောက်တာတွေကိုပြင်သစ်သမ္မတကမျက်ကွယ်ပြုထားတယ်ဆိုပြီးပြင်သစ်နဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အနည်းဆုံး18ဖွဲ့ကကြေညာချက်ထုတ်ခဲ့တာပါ လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ဥဆောင်တဲ့အဲ့ဒီအဖွဲ့တွေရဲ့ညှိနှိုင်းချက်ထဲမှာတော့ဤချင်းအစိုးရဟာအကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးဥပဒေကိုသုံးပြီးလူခွင့်ရေးမြင့်တင်ရေးတရားဥပဒေနဲ့အညီတဲ့ဆောင်ရွက်ချက်တွေကိုဖယ်ရှားဖို့နောက်နိုင်ငံတွင်းငြင်းချမ်းစွာသဘောထားကွဲလွဲမှုအလုံးကိုဖိနှိပ်နေတယ်လို့ဖော်ပြထားပါတယ်ပြင်းထန်သမ္မတကတော့လူခွင့်ရေးနဲ့ပတ်သက်ပြီးသဘောမတူညီမှုတွေလို့သုံးနှုန်းပြောဆိုပြီးဒီအချက်တွေကိုကာကွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေမှာအကန့်အသတ်အဖြစ်ထားရှိမှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ပြီးနောက်ကုန်သွယ်ရေးသဘောတူညီချက်ရနိုင်အောင်မလားဆိုတာကိုသုံးသပ်ဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်နဲ့ဥရောပကော်မရှင်အကြီးအကဲတို့လူကိုယ်တိုင်တွေ့ဆုံဖို့ရှိနေကြောင်းတာဝန်ရှိသူတွေကတင်းနှလာနေမှာပြောပါတယ်ဗြိတိန်ဝန်ကြီးချုပ်နဲ့ဥရောပကော်မရှင်အကြီးအကဲအာဆူလာဘွန်ဒါလျန်တို့နှစ်ဦးတယ်လီဖုန်းဆက်ပြီးအချိန်တော်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်အရေးကြီးတဲ့ကိစ္စသုံးခုမှာနှစ်ဖက်ကြားအတော်လေးသဘောမတူနိုင်ဖြစ်နေကြတယ်လို့ပြောဆိုထားတာပါဒီချက်တွေကိုလာမဲ့ရက်ပိုင်းဘရဆန်ပါလူကိုယ်တိုင်တွေ့ဆုံမဲ့ဆွေးနွေးပွဲမှာညှိနှိုင်းမယ်လို့လည်းပြောပါတယ
်ဒီ UI American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12.3 MHz ဒိုင်းနိုမီတာ40 kHz 83 MHz ဒိုင်းနိုမီတာ58 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်။မင်္ဂလာပါခင်ဗျာ။ VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာတော့ပါမယ်။ကျွန်တော်ရဲမထွန်ပါကျမရဲ့အကစားဝန်ကြီးဌာနရဲ့ည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူ3000ကျော်ရှိသွားပြီဖြစ်ပါတယ်။မနေ့ဒီဇင်ဘာလ9ရက်နေ့အတွက်ထုတ်ပြန်တဲ့ကြေညာချက်မှာလူနာသက် 1,296 ရောက်ထပ်မံတွေ့ရှိတဲ့အတွက်အထူးပြုလူနာစုစုပေါင်း 1,431 ရောက်ရှိတာပါ။ကာယရောဂါကူးစက်သူအထူးပြုလူနာနေ့စဉ်100ကျော်လောက်နဲ့အများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့အများပြည်သူနဲ့သက်ဆိုင်တဲ့ပန်းခြံတွေအပန်းဖြေနေရာတွေကိုမနေ့ကစလို့ရက်အကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်တိုင်းဖျားနာကုသအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကလူစုလူဝေးနဲ့ယောဂပြန့်နှံ့ကူးစက်မှုဆက်နွယ်နေတဲ့အကြောင်း VOE ကိုပြောပါရစေ
။ကိုဗစ်ကအဓိကလူစုလူဝေးတုံးရင်ရောကူးစက်မှုများမယ်များမယ်။ဒီလူစုလူဝေးမရှိတော့ဘူးပေါ့နော်။အဲဒီတူတယောက်အနေနဲ့မတ်စတာမယ်အကောက်ဝယ်ပစ္စည်းတဲ့တခြားအပြင်ထွက်မယ်ဆိုရင်ပေါ့နော်။ခုနဒီကူးစက်မှုကိုရှော့ချနိုင်တယ်ပေါ့နော်။အခုဒီလှုပ်ဆောင်ဟိုကတော့မန်နေဂျာဆိုနောက်နောက်ကြတယ်။ဆွဲကြတာလုံးသိနေပေါ့နော်။ကျွန်တော်အမြင်ကတော့ဟုတ်တယ်နဲ့။အခုတော့အချိန်တော့မနှောင့်သေးပါဘူးဒါပေမဲ့ဒီရာတော့ထိအောင်မယ်လို့မြင်ပါတယ်နောက်ပိုင်းဒီလူစုလူရေးလုံးမဲ့ wellness တပင်တွေခန်းသားတွေပေါ့နော်အဲ့ဒါလေးကိုဖြစ်နိုင်ရောအခုကစပြီးတော့ပေါ့နော်မလုပ်ဘူးဆိုရင်ဒါပေမဲ့ဝန်ကြီးဌာနရေးချမှတ်ထားတဲ့စီမင်းစီကံတွေလိုက်နာမယ်ဆိုရင်ပေါ့နော်ဒီပြည်သူတွေဘက်ကပူးပေါင်းပါဝင်မယ်ဆိုရင်တစ်ထောင်အောက်ကိုချက်ချင်းဆိုချက်ချင်းရောက်သွားလိမ့်မယ်ပေါ့နော်အဲ့ကျွန်တော်အဲ့လိုမျှော်လင့်ပါတယ်
မနေ့ကဆီးရီးယား COVID-19 ကြောင့်သေဆုံးသူကလည်းနောက်ထပ်22ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်း 1,132 ယောက်ဖြစ်ပါတယ်။တရုတ်နိုင်ငံကဟောင်ကောင်ကိုဖိနှိပ်ချုပ်ချယ်တဲ့အထက်မှာပါဝင်ခဲ့သူတရုတ်အစိုးရစစ်မြေရာရှိ14ဦးကိုအမေရိကန်ပြည်ထောင်စုကတနင်္လာနေ့ကတိုက်ခတ်ပိတ်ဆို့လိုက်ပါတယ်။ဟောင်ကောင်မြို့သားလုံခြုံရေးဥပဒေသစ်ကိုအတည်ပြုရာမှာရှစ်တန်းကပါဝင်ခဲ့သူတရုတ်ပြည်သူ့မြို့သားကွန်ဂရက်အမြဲတမ်းကော်မတီကဒုတိယဥက္ကဋ္ဌ14ဦးကိုအမေရိကန်အစိုးရကနိုင်ငံထဲဝင်ရောက်ခွင့်ပိတ်ပင်လိုက်တယ်လို့အမေရိကန်နိုင်ငံကသူတို့ရဲ့ပိုင်ဆိုင်မှုတွေကိုလည်းပိတ်ဆို့လိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံအနေနဲ့တာဝန်ခံမှုတွေရှိလာဖို့အမေရိကန်နိုင်ငံကမဟာမိတ်နိုင်ငံတွေနဲ့ဆက်ပြီးလက်တွဲအလုပ်လုပ်သွားမယ်ဆိုတာကိုဒီတက်ခတ်ပိတ်ဆို့မှုကနေပြသလိုက်တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးမိုက်ပိုပီယိုရဲ့ကြေညာချက်မှာပါရှိပါတယ်။တရုတ်ဆိုရကတော့ဟောင်ကောင်ရေးဟာတရုတ်ရဲ့ပြည်တွင်းရေးလို့ပြောပါတယ်။
香港是中国的香港，香港属纯属中国内政。任何
香港噶，只有那个也香港皮了。香港以下只有那个也皮对的得打皮巴嘞。别那个家代米噶嘛，文要说不亏也不是那张。香港也皮对嘛，文要说不你那个家塞不。只有那个噶，美国那个个带动巴嘞路。只有那个家有其他那边个呀，华强英啊，这是新的国家的都变作家了皮巴嘞。美国那个只有留下嘞，香港有出业务 carry 两个嘞，打开也。ယူထားခဲ့ပြီးဖြစ်ပါတယ်။သဘောထားတင်မှတ်သူအင်ဒိုနီးရှားမွတ်စလင်တရားဟောဆရာတဦးကိုထောက်ခံတဲ့သူလူ6ဦးရဲတပ်ဖွဲ့နဲ့အပြန်အလှန်ပစ်ခတ်ပြီးတဲ့နောက်တိစုံသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။တရားဟောဆရာရီဇီခ်ရှဟိဘ်ကိုထောက်ခံသူတွေလိုက်ပါလာတဲ့မော်တော်ယာဉ်တန်းနောက်ကိုအင်ဒိုနီးရှားရဲတပ်ဖွဲ့ဝင်တွေကလိုက်နေချိန်မှာရီဇီခ်ကိုထောက်ခံသူတွေကရဲကားကိုရက်ခိုင်းပြီးတနက်တစဉ်နဲ့ဓာတ်ပုံနဲ့တိုက်ခိုက်တာကြောင့်ရဲတပ်ဖွဲ့ကကုကုကုကာကွယ်ဖို့ပြန်လည်ပစ်ခတ်ခဲ့ရတာလို့အင်ဒိုနီးရှားရဲအရာရှိတွေကပြောပါတယ်။ Rizika, Soyo Tamari Ayon Tani, Islamic Defenders Friend Apoya Jike Pipare, Duga, Pigere Lagama, Saudi Arabia Nanga Pianola Pipare. Amyimiti Yoga de Kuja, Indian and Taumanga, Andhra Pradesh Pinema, Nezon Ludu de Sombi, Ludiano Seon de Kudagiarello, Nilaniga the Renu Topol Lavare, Gulu Lubi, Nitimagamchi de Jango, Layakan Yone Shia, Nameji, Uluru Muma, Seneviga Sapi Tishike Jaraba, Edichinga Salo, Yoga Kanzaya de Vija, Kamura, Sui Jongjarane, Three Bimio Dorari, Kanzage Jayare, Lucia Weniga Piovare, when you be a yoga ne, Sindure, Yoga Lekanane, Kamu Wirna Kanzaya do, and then Lizangane, you have Yuda U, Sayo Yola Pire now, the Ningriniga de Songdogerello, Press Trust of India Drinzaga Piovare, Lolose, Bajang di Yoga, Pietle Sura, Tawishiduri Songsan Sisane is a Piovare, Gutido, Nina Yenamuna Rima, Yenya Saint Dog Pida Madria de Lu, Lunari Male, Covinani Yoga Po, Kinsin Javare, Andhra Pradesh Pineha, India Ma, Covinani Yoga Pipuamu, Amyazan Pinet Group Pipi, Lubanshi Tejo, Kusa Kaniara Piovare.
ဒီကနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုမတ်သိရင်တိုင်းတဲ့အတူတင်ပြပေးကြပါဂူရောသတင်းတော်တွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာရခိုင်ပြည်နယ်မှာတမ်ရုံနဲ့ရခိုင်လက်နက်ကင်ဖွဲ့ကြမကြသေးခင်ကဆက်လို့စီးရင်တင်မှမှုတွေရော့ပွားလာရကဒီနေ့ပတ်ကတွေ့ကြုံတင်းဆောင်နေကြတဲ့ဒုက္ခသည်ရှင်နေရပြန်ခေကြပါမယ်အများစုကတော့နေရမပြန်နိုင်ကြသေးတဲ့ရှင်တွေကိုပြ းလေစစ်သားတွေရှိနေသေးကျမတို့ပြန်လို့မရတော့ဘူးသူတို့မရှိမှအဲအဲဆဲဆဲဖြစ်မှအဲပြန်ရှယ်ပြီမဲ့လေသူတို့ကမှိုင်းတွေပါလေထောင်ထားမှလေကြောက်တယ်အခုကျမတို့ကဖြစ်ဖြစ်အလုံးကိုခံစားမှုသားဖြစ်နေလို့နောက်တစ်ခေါက်ဖြစ်မှလေကျမတို့စိုးရိမ်ပါတယ်အခုလိုအခက်အခဲမျိုးနေရတာကိုလေကူညီပေးတဲ့သူတွေကိုလေကျေးဇူးတင်ပါတယ်ဟုတ်ပါတယ်ကျမတို့ကဝမ်းနေနေပါပေါ့တစ်သလုံးစူဆောင်းတာပြည့်စည်ရအခုဘာမှမရှိတော့ဘူးဆိုတော့ကျမတို့အမ်တင်မခံစားရပါတယ်ဒါပေမဲ့ကျမတို့ရွာအေးချင်းချင်းဖြစ်ပြီဆိုရင်ကျမတို့သွားရှင်ပါတယ်ကျမတို့အိမ်ကိုမြင်ရှင်ပါတယ်ဘလို့ဖြစ်နေလဲအိမ်မှာရှိတဲ့ပြည့်စည်တွေကဘသူတွေယူသွားကြသည်လဲဆိုတော့ကျမတို့မြင်ရှင်ပါတယ်ကျမတို့တစ်သလုံးစူဆောင်းတာပြည့်စည်ပြပါ
တိုက်ပွဲတွေကြောင့်ကြောက်တော်မျိုးနဲ့တင်းမကြီးွာကနေတင်းဆောင်လာပြီအခုခါညောင်ချောင်းစိတ်ဆောင်စခန်းမှာခိုလုံနေတဲ့မဆောညွန်းကလုံချုံရဲ့အတွက်စိတ်မချအသေးလို့နေရမပြိုင်သေးတဲ့အကြောင်းကြောပြသွားတာပါနိုဝင်ဘာလကရွေးကောက်ပွဲကျင်းပရှိမှာလုံချုံရဲ့စိတ်မချရတာကြောင့်အချင်းပါပဲရှန်လစ်ထားခဲ့တဲ့ရခိုင်ပြည်နယ်ကမင်းဆိုင်တာနေမြေတွေမှာချင်းပါနိုင်မယ့်အခြေအနေတွေဖန်တီးဖို့အဲရခိုင်လက်နက်ကန်ပွဲရဲ့ကန်လန်ချက်ကိုတပ်မတော်ကလက်ခံလိုက်ပြီးနောက်တလားလောက်ကြာမှတိုက်ပွဲတွေရပ်ဆိုးနေရကဒုက္ခသည်ချို့နေရပြန်ခဲ့ကြတာလည်းဖြစ်ပါတယ်ဒါပေမဲ့လည်းတင်းနေရှိတဲ့ဒုက္ခတွေတွေကအများစုကတော့နေရမပြန်နိုင်ကြသေးပါဘူး။ရသစ်ထောင်မြို့နယ်ညောက်တောင်ကြီးွာကနေတင်းဆောင်လာပြီးညောင်ဆောင်စစ်ဆောင်စခန်းမှာခိုလုံနေတဲ့မတ်ကြီးကြီးလာကလည်းနေရပြန်ရှင်ပေမဲ့မပြန်နိုင်သေးဘူးလို့ပြောပါတယ်
။ဒီနေရာမှာပြေရှင်ပြီးသမီးတို့နေရမယ်ဆိုတော့မသိဘူး။ဒါပေမဲ့ပြောရှင်တာကတော့အရှင်ကြရင်အရှင်တင်ရင်တော့အနေထိုင်တော့လိမ့်မယ်ဆိုတဲ့စကားလေးရှိတယ်။ဒီနေရာမှာနေသားကြတော့လိမ့်မယ်လေ။ဒါပေမဲ့နေသားမကြပါဘူး။ကိုရကိုရကိုပဲပြင်ရှင်တယ်အဲအကြောင်းမို့လို့စိတ်တွေကိုရပေးပါသမီးတို့ဒေသကလူတွေလည်းပြင်ရှင်ပါတယ်လို့သမီးတို့ဒေသကလူတွေကလည်းကိုနေရာကိုပဲကိုပြင်ရှင်တယ်အဲအကြောင်းမို့စိတ်တွေကိုပြန်လို့ရပေးပါညီပေးပ
ါလုံချုံရေးဆိုရင်မှုတွေတင်လက်နက်ကင်မီးပခတ်တွေကြာချေးပါတယ်ထိခိုက်ပျက်စီးမှုတွေကြောင့်နေရာမတိုင်နိုင်သေးတဲ့သူတွေလည်းရှိနေပါတယ်ကျောက်တော်မြို့နယ်တိမ်မချေးွာကတင်းဆောင်လာတဲ့ဒေါ်ရှူဦးမေယာဆိုရင်လည်းနေရာပြန်နိုင်မယ်ဆိုရင်တောင်နေစရာအင်မရှိတော့တဲ့သူပါ
ကိုရောကိုတော့ပြန်ချာပြီပြန်တော့ပြန်ချာပြီတော့ဒါပေမဲ့သူတို့ရှိတော့ကကျမတို့ကမပြန်ရဘူးသူတို့ဒီနေကငါထုံးလာပြီကျမတို့ကမပြန်ရဘူးဘာဖြစ်လို့ဆိုတော့ကျမတို့သူတို့အခုကျမတို့နေမှာသူတို့စခန်းချလို့နေတယ်တဲမန်းနေမြန်မာနေတယ်ပေါ့နော်သူတို့တဲမကဝယ်နေဝယ်နေရလေတဲမကလှမ်းလိုက်ပြောကျမတို့ရောတက်ပြေခဲ့တာပဲကျမတို့ရောကဒီလိုလန့်ပေါက်ထောလို့အပေါက်ရမှာမဟုတ်ဘူးကျမတို့ကသူတို့ဒီနေကမထောတဲ့သမ ्या ကိုကျမတို့မပြင်နေဘူး။မတို့တိတ်ကြောင်လို့ပြေးလာတာပဲ
။နှစ်ဖက်တပ်ပွေးတွေကြာတိုက်ပွေးရတိုက်နေတဲ့ရှင်တွေကြောင့်နေရာပြန်သူတွေစလားရိတ်သိမ်းဖို့ပြန်တဲ့သူတွေရှိတဲ့အတွက်စစ်ရေးဒုက္ခတွေကြီးအတွက်အငင်းငင်ရောသွားပေမဲ့ဒီဇင်ဘာလဆန်ဒီစည်းရင်တွေကြာသိန်း900ကျော်လောက်ရှိနေသေးတယ်လို့လည်းဒုက္ခတွေတွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများစီယုံ REC ကထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်ကနေတင်ပြပို့ထားတာဖြစ်ပါတယ်။
မြို့နယ်ကကြေရွာတရွာမှာ တန်တော်ကမိုင်းရှင်လင်းရေးပေးခဲ့ပြီးနောက်ဒေါက်ခတဲ့ပင်နေရပြန်နိုင်ဖို့စီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါ။ဝိုင်းမော်မြို့နယ်တပန်ရံကျေးရွာမှာမိုင်းရှင်လင်းတဲ့လုပ်ငန်းတွေပြည်စည်းသွားခဲ့တာကြောင့်ဒေါက်ခတဲ့ပင်နေရပြန်နိုင်ရေးစီစဉ်ဖို့ KBC ကချင်နှစ်ချင်းကရိယာဖွဲ့ချုပ်ကိုတန်တော်ကအကြောင်းကြားခဲ့တာပါ။တန်တော်မိုင်းရှင်လင်းရေးအဖွဲ့တာဝန်ရှိသူတွေကရှင်လင်းရေးလုပ်ငန်းတွေပြည်စည်းသွားတဲ့ကျေးရွာကိုလည်းစနေနေ့မှာပဲတွားရောက်လည်လာခဲ့ကြောင်း KBC အတွင်းရမှုဥတုမိုင်းကပြောပါတယ
်။တပတ်ရံအဓိကအဲ့နေရာမှာတွားကြည့်ကြတာပေါ့ကြည့်ကြဆိုတာတပ်မတော်ကသူမရှင်းတိုင်းနဲ့နေရာအဲ့ဒါတော့အာနန္ဒေနေရာတွားကြည့်ကြတယ်။သူအဲ့မှာသူတို့အာနန္ဒေနေရာဒီမိုင်းရှင်းကြတဲ့နေရာတွေမှာစာပြီးဆောက်လို့ဒီဒီစစ်ဆောက်ဖို့ကြောတော့ဒီမှုပေါ့ဟိုနေရာတွားကြည့်တဲ့နေရာမှာလည်းတချို့ကတော့လုံးဝနေလို့မရတော့တဲ့အိမ်တွေရှိပါတယ်တချို့ကတော့လည်းပြင်ဖို့ဒီလိုရတဲ့အိမ်တွေလည်းတော့တွေးခဲ့တာပေါ့မရှိတာပေါ့အဲ့ဒါလေကျွန်တော်တို့ဒါစစ်စစ်ပြီးတော့အဲလုံးဆောက်သွားဖို့ရှိပါလား
KBC အဖွဲ့အကြီးအကဲတွေနဲ့ပြည်စီနာမျိုးမြောက်ပိုင်းတိုင်းစစ်ဌာနကြောင်းမလိခရိုက်တာမှဒီဇင်ဘာ၁ရက်နေ့ကတွေ့ဆုံရမှာတော့တပ်မတော်ကားကွယ်ရေးဦးစီးကျောက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒေါက်ခတဲ့တွေဘေးကင်းလုံခြုံမှုရှိရှိနေရပြန်နိုင်ရေးနဲ့မိုင်းရှင်လင်းရေးအကူအညီပေးမယ့်အကြောင်းပြောဆိုထားတာပါ။ကချင်ပြည်နယ်လက်နက်ကိုင်ဖွဲ့ KIA နဲ့18နှစ်ကြာအပြစ်ခရက်ဆက်ရဲ့သဘောတူညီချက်2013ခုနှစ်မှာပြည့်ပြည့်ခဲ့ပြီးတိုက်ပွဲတွေပြန်ဖြစ်ရာကဒေသခံတွေအိုးအိမ်ဆုတ်ခွာထွက်ပြေးခဲ့ကြရတာပါ။လက်နက်ကိုင်ပြည်ပခတွေကလည်းတိုင်းဆောင်နေကြရတဲ့ဒေါက်ခတဲ့2000ကျော်ရှိရာဝိုင်းမော်မြို့နယ်မိုင်းနာ KBC စစ်ဆောင်စခန်းတာဝန်ခံဩပရန်ဆိုင်ကတော့နေရပြမဲ့ဒုက္ခတဲတဲ့အတွက်ရေတိုးရေချေအကူအညီတွေလိုအပ်နေတယ်လို့ပြောပါတယ်
။နံပါတ်၁ကတော့ဒီအာခဏနေဆိုင်မှုပေါ့နော်အိမ်အဆောင်အဦးဖြစ်မယ်ပြီးတော့အာဒီရခပိုင်းဆိုင်ရာလည်းဖြစ်မယ်ချင်တာပဲကျွန်တော်ကအခုရွာတရွာတပတ်ရံကတော့2023ဘုံမရောက်ခင်မှတီးရောက်ပြန်မယ်လို့တော့ပြောကြတယ်အဲ့ရွာတရွာပေါ့အဲ့ကျတော့သူတို့ဒီဒီသူဒီရဲ့အတန်ကိုနားထောင်စီအဓိကကျတော့သူကျတော့ဒီစာဝတ်နေရေးရေးပြီးတော့ခဏပြောတယ်လို့ပဲဒီအဆောင်အဦးပေါ့နော်ဒီစာဝတ်နေရေးနဲ့ပတ်သက်ပြီးလဲကျွန်တော်တို့ကအဓိကတော့ဒီတနစ်နနစ်လောက်တော့လုံမလို့ကျင်တာပဲဘာလို့လဲဆိုတော့ဒီတမယိုးကျဒီစိုက်ပြူးရေးလို့ဒါပဲဖြစ်ဖြစ်ပေါ့နော်သူကျတော့အဲ့အရာလေအချင်းယူရလို့လေ
စစ်ပဲဒုက္ခတဲတွေလှောင်ချောင်ရဲ့အတွက်ဒိကစိန်ခေါ်မှုတစ်ခုဖြစ်တဲ့မြေမြောက်မိုင်းတွေကိုတခြားနေရာတွေမှာပါဆက်လက်ရှင်းလင်းဖယ်ရှားပေးဖို့တပ်မတော်ကိုအကူအညီတောင်းခံထားတယ်လို့ KBC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒုက္ခတဲတွေကိုအကူအညီပေးရေးလုပ်ငန်းတွေမှာပါဝင်နေတဲ့ကချင်ငင်းချမ်းရဲကွန်ရက်ကတော်ခွန်ကြာကလည်းစစ်ဆောင်ဒုက္ခတဲတွေဘဲအန်တရဲကင်းကင်းနဲ့ဘက်ခါရှိရှိနေရပြန်နိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်လို့ပြောပါတယ်။
ကျမတို့ဂုံတက်ခါရှိရှိနဲ့ပြန်ဖို့အတွက်ဆိုလို့ရှိရင်ကျမတို့ဒီလိုအပ်တဲ့အာဒီ environment ကိုဖန်တီးပေးရမှာဖြစ်တယ်ပေါ့ဥပမာဆိုရင်စာတင်ကျောင်းလိုဟာမျိုးစစ်ပေးခန်းလိုဟာမျိုးဒါတွေကတော့ကျမတို့ဒီမရှိမဖြစ်ပြန်ပြုတ်ပြင်ပေးတာမျိုးဒီအဲ့ဒါတွေကတော့လုပ်ကိုလုပ်ရမှာပဲဖြစ်တယ်ပေါ့ပြီးတော့မှဒီအဲသူတို့တွေလုတ်ကင်စားတောင်းနိုင်ဖို့အတွက်ဒီမိုင်းရှင်းပေးတာမျိုးတွေပေါ့ဒီရွာမှာအိမ်နေမဲ့အိမ်ကိုပဲရှင်းပေးတာမျိုးမဟုတ်ပဲနဲ့ဒီအဲလုတ်ကင်စားတောင်းမဲ့နေရာတွေကိုပါရှင်းလင်းပေးဖို့အတွက်လိုအပ်တယ်ပေါ့ဒါတွေအကုန်လုံးလုပ်ပြီးမှပဲဒါအဲကောင်းကောင်းမွန်မွန်ပြန်ခိုင်းရင်အဆင်ပြေပါပဲ
ကိုလာတမကလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုပ်ရည်ထောက်ပြန်ချက်ရကချင်ပြည်နယ်မှာစစ်ပေးဒုက္ခတဲ့စခန်း136ခုမှာဒုက္ခတဲ့တသိန်းလောက်ရှိနေတယ်လို့လည်းခန့်မှန်းထားပါတယ်အဲ့ဒီထဲမှာအစိုးရထိန်းချုပ်ရာဒေသတွေမှာရှိတဲ့စစ်ဆောင်ဒုက္ခတဲ့အရတော်က9600ကျော်ပါဝင်နေတယ်လို့လည်းပြည်ခဲတဲ့လထဲထောက်ပြန်ချက်မှာဖော်ပြထားပါတယ်ရှင်ကျွန်မအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်
ကျေးရွာနိုင်ငံယူနန်ပြည်နယ်ရွှေစီမြို့ကတန်းဒီမှာရှိတဲ့မြန်မာကုန်သည်ရေရဲ့ငွေစည်ရင်းကိုကျေးရွာအနာပိုင်ကြီးကရုတ်တရက်ပိတ်လိုက်တဲ့အတွက်နှစ်နိုင်ငံတောင်ရှိသူတွေဖြည့်ရှင်းဖို့ညှိနှိုင်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့စောထပ်ပါ။ရွှေစီမြို့ကတန်းဒီမှာရှိနေတဲ့မြန်မာကုန်သည်ရေရဲ့တန်းစည်ရင်းတွေကိုစီစစ်ဖို့အကြောင်းပြချက်နဲ့မကြသေးခင်ကပိတ်လိုက်တာကြောင့်အများဆုံးဖြည့်ရှင်းပေးဖို့မြန်မာတောင်ရှိသူတွေနဲ့ကုန်သည်ရေကဒီနေ့ပဲတရုတ်နိုင်ငံကတောင်ရှိသူတွေနဲ့တွေ့ဆုံပြီးတောင်းဆိုလိုက်တာပါ။ဒီလိုတွေးဆောင်ရမှာမြန်မာကုန်သည်တွေရဲ့ဗန်စင်းတွေကိုစစ်စစ်ဖို့ရှိနေတဲ့အကြောင်းတရုတ်ဘက်ကတုံ့ပြန်ခဲ့တယ်လို့လဲမူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်မောင်တန်းက VOA ကိုပြောပါတယ်
တရုတ်ကနေဗမာဘဏ်အကောင့်ပိတ်တာကိစ္စတွေဟိုဒါရှင်းဖို့တရုတ်ဖက်နယ်ညနေစီဝေးအခုတနားကွဲရဆပြောသွင်းသွင်းနေတယ်ခရံအချုပ်မှုပါတယ်ဗျအကျန်နာတော့ဟိုကုံသိညပင်တို့နဂတတို့ကောက်ခွန်တို့လည်းပါပါတယ
်ကုံစီပိုးဆောင်ရေးမပြတ်တောက်ဖို့နဲ့နေဆက်ကနှစ်ဖက်ပြဿနာကြီးညှိနှိုင်းဖို့ရွှေစီမြို့တော်ဝန်တွေလည်းမကြသေးခင်တွဲဆုံသွားဖို့စီစဉ်ထားကြောင်းလဲဦးမောင်မောင်တန်းကပြောပါတယ်ဒီကနေ့ညနိုင်ဆွေးနွေးရမှာပါဝင်ခဲ့သူဖြစ်တဲ့မူဆယ်မျိုးကစံကုံစီတိုင်းတောင်ရှိသူတွေကတော့ဥပဒေမဲ့လောရွတ်တွေနဲ့ဆက်နွယ်မှုရှိမရှိစစ်ဆေးပြီးကင်းရှင်းကြောင်းအတည်ပြုနိုင်တဲ့ကုံတွေရဲ့ငွေစင်ရင်းကိုတော့ပြန်ဖွင့်ပေးမှာဖြစ်ကြောင်းတရုတ်နိုင်ငံတောင်ရှိသူတွေကတုံ့ပြန်ခဲ့တယ်လို့လည်းပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးမူဆယ်မျိုးကစံကုံစီတိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုအခုလိုပြောပြပါတယ်။
ဘာကောက်ပိတ်ဆိုင်တဲ့လူတွေဆင်းနေကောက်ပြီးတော့အဲ့ဆင်းနေသူစုပြီးတော့မှချွလီအာနာပိုင်တွေတော့ကြေပြထားတယ်ချွလီအာနာပိုင်တွေတော့တစ်ချက်ယူနာပြည်နယ်အစိုးရကြီးတင်ပြပြီးတော့ဒီအကောင့်တွေကိုစီစစ်ပြီးတော့ပြန်လည်ဖွင့်လှစ်ပေးဖို့ဒွါအားသူတို့ကိုလည်းလောက်ထားပါစီဝေးလောက်ထားပါနော်သူဗမာဘက်ကအကောင့်ကတော့ခမန်းကြီးအခု160လောက်ရှိတယ်အဲသူတို့ပြောတာတော့ဒီလိုငွေကြီးဆေးဝါးငွေတွေတချို့ဝင်လာတယ်တချို့ကလောင်စားငွေတွေဝင်လာတယ်အဲ့ငွေတွေကြောင့်ပြန်လည်စစ်စစ်ဆင်းနေတာပေါ့တကယ်လို့လမ်းကြောင်းမှာဝင်လာတယ်တရားဝင်ငွေဆိုရင်တော့ပြန်ဖွင့်ပေးနေတယ်အဲ့လိုပြော
မြန်မာကုန်သည်ရေရဲ့တရုတ်နိုင်ငံကပန်စင်းကြီးအရင်ကာလကလည်းမကြာခဏပိတ်လေးရှိတတ်ပါတယ်။ကိုဗစ်ရောဂါကူးစက်မှုတွေကိုထိန်းချုပ်ဖို့နေဆက်ဒေတာအသွာလာလှုပ်ရှားမှုတွေကိုတရုတ်နိုင်ငံကကန့်သတ်ထားတာကြောင့်နေ့စဉ်အမေရိကန်ဒေါ်လာ12တန်းလောက်ကုန်သွယ်မှုရှိနေတဲ့နေဆက်ကုန်သွယ်ရေးမှာထိခိုက်မှုတွေကြုံနေရချိန်မှာပဲအခုနောက်ထပ်ကုန်သည်ရေပန်စင်းပိတ်ခံရတဲ့အခြေအနေတွေကြုံနေရတာပါ။တချိန်ချင်းမှာပဲတရုတ်အာဏာပိုင်ကြီးအာမခံချက်ပေးထားတဲ့တရုတ်စံကုမ္ပဏီတစ်ခုကမြန်မာစံကုန်သည်တွေစီကောင်ကြံ့ဝေတန်ပေါင်းတသိန်းကျော်တန်ဖိုးရှိရဲလိန်လည်မှုဖြစ်ပွားခဲ့ရတဲ့ပတ်သက်လို့အရေးယူနိုင်အောင်စီစဉ်နေရလို့လဲမြန်မာကုန်သည်တွေကပြောပါတယ်။တန်တပန်ရေးရဖြည့်ရှင်းလို့မရရင်ဥပဒေကြောင်းအရဖြည့်ရှင်းဖို့ပြင်ဆင်ထားရလို့လဲမြန်မာကုန်သည်တို့ဖြစ်တဲ့ဦးမင်းသိန်းကပြောပါတယ
်။ဝေလေစားတဲ့လူတွေကိုစီစဉ်ကောက်ပါစီရင်ရပြီဆိုရင်ဒီမှာစီပိုင်းရဲ့ကုတောင်ရဲကျောင်းဝင်ယူပြီးစီစဏ်တော့တင်ပြမယ်တင်ပြအခုလူတောင်းတယ်ဒီလိုဒီလိုတော့ဖြစ်ပါလေဒါလို့ကျွန်တော်တို့ကိုကျွန်တော်တာကင်းတပန်ကဆွေးနွေးပေးပါဆောင်ရွက်ပေးပါဆိုပြီးတော့ဒီမှာတာကမှရှိတဲ့တရုတ်တာရင်ကတစ်ဆက်ပြန်ပြီးတရားဆွဲတဲ့တရားဆွဲတယ်ပြည်တောင်းတဲ့တောင်းတယ်လိုက်တဲ့လာရပါတော့အဲ့လိုတော့စီစဉ်ထားတယ
်နေဆက်ကုံတွေကြီးတရုတ်နိုင်ငံကအကောင့်တွေဖော်နေတဲ့ခေတ်သက်ပိုးသားမှစီမံကိန်းတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့မေလတုန်းကလည်းမြန်မာသမ္မတဦးဝင်းမြင့်တရုတ်သမ္မတရှီကျင်းပင်တို့ဆွေးနွေးခဲ့ကြသလိုယူနန်ပြည်နယ်ကုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံးရာရှိရွေနဲ့တရုတ်ဒေသခံအာနာပိုင်ရွေနဲ့လည်းနေဆက်ကုံတွေကြီးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးကကုံတွေပတ်နိုင်ငံတစ်ခုဖြစ်ပြီးနှစ်နိုင်ငံကြားကုံတွေမှုပမာဏဟာလည်း2019-2020ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ရှိကြောင်းမြန်မာနိုင်ငံကုံတွေကြီးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ဒီမှာရှင်းသထားပါတယ်။
အင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ပြနေပါရစေ။အခုတော့တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းဥက္ကဋ္ဌဦးအောင်မျိုးသူနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ
။အဓိကတော့ဒီကယ်လီဖိုးနီးယားမှာအခု COVID-19 ကူးစက်မှုကအရန်ကိုပြန်ပြီးမြင့်တက်လာတဲ့အနေအထားမှာပေါ့နော်။ဟိုပြည်နယ်အုပ်ချုပ်ရေးမှူးဘက်ကနေပြီးတော့ဒီလော့ဒ်ဒေါင်းပြန်လုပ်မယ်နောက်ညမထွက်ရအမိန့်တွေချက်ချင်းထုတ်ပြန်ကြေညာတာတွေပါလေလဲရှိလာတဲ့ခါကြတော့လေ။ဒီအဲ့ဒီမှာရှိနေတဲ့မြန်မာတိုင်းဝိုင်းနေနဲ့ရောဘလို့အခြေအနေတွေရင်ဆိုင်နေရလဲရှင
်ဟုတ်ကဲ့အခုကျွန်တော်တို့ပေါ့နော်ဒီနေ့တည်တင်းမှာပဲကျွန်တော်တို့ဒီ LA County တခုမှာပဲကူးစက်တဲ့ new case ကို1000ကျော်ပါတယ်ခင်ဗျာဒါမဲ့သူရဲ့ဟောပေါ့သုံးဆုံးမှုလူရတော့25ရောက်ဆိုတော့နံပါတ်အနေနဲ့အရင်နေပြီမဲ့ကူးစက်မှုအရင်များတော့ကျွန်တော်တို့ဒီမှာအခုရှိနေတဲ့အဲဗမာလူမျိုးတွေအတွက်ပေါ့နော်တယောက်နဲ့တယောက်တွေ့ရင်တတိထားဖို့ဟိုလူကြီးတွေအပြစ်မထွက်ဖို့ဆိုပြီးတော့အလုံးရဲ့စိတ်ကတော့တော်တော်ကို pressure နဲ့ဟိုစိတ်ပင်ပန်းစွာနဲ့နေရတဲ့အခြေအနေတခုတော့ဖြစ်နေပါတယ
်အခုဆိုလို့ရှိရင်ပေါ့နော်ဟိုအမေရိကမှာအထူးသဖြင့်ကယ်လီဖိုးနီးယားမှာပြန်ပြီးတော့ကူးစက်တဲ့နှုန်းကမြင့်တက်လာတဲ့အနေအထားဖြစ်နေတာပေါ့နော်ကယ်လီဖိုးနီးယားမှာနေထိုင်သူတွေအတွက်ကြတော့ဘလို့အခက်အခဲတွေထပ်ပြီးတော့ကြုံရလဲရှင်အလုံးလက်မဲ့တွေဖြစ်သွားသလားဒါမှမဟုတ်ရင်ဘလို့အကန့်အသတ်တွေရှိနေလဲအခက်အခဲတွေရှိနေလဲရှင်
ကျွန်တော်ပတ်ဝန်းကျင်မှာတော်တော်များများအလုပ်သူတို့ရဲ့အလုပ်မှာဒီ lay off တွေဖြစ်လာတယ်ဆိုတာတို့တန်ကန်ကောင်းလို့ငါမပါသွားဘူးပေါ့နော်အဲ့လိုကျွန်တော်တို့ပတ်ဝန်းကျင်မှာကျွန်တော်ရဲ့မိတ်ဆွေ14 5ယောက်ရဲ့ပတ်ဝန်းကျင်မှာတော်တော်များများနေရာမှာ lay off တွေရှိတယ်ဆိုတာကိုကျွန်တော်ကြားရတယ်ကျွန်တော်ကကန်ကောင်းထောက်မှဆိုပါရင်ကျွန်တော်ရဲ့အလုပ်မှာဒီအသားတောက်ရဲ့လုပ်ငန်းဖြစ်နေတဲ့အတွက်ဒီကျွန်တော်တို့အလုပ်ရဲ့ကျွန်တော် company မှာအခုချိန်ထိကျွန်တော် lay off တယောက်မှလည်းမတွေ့ရသေးသလိုဟိုကျွန်တော်တို့ဒီလုပ်ပြီးတွားလာတာကျွန်တော်တို့နည်းနည်းအခက်အခဲရှိတာပေါ့နော်ဒီ social distance လို့ပြောလို့ ਨੇ ဟိုလောကန်ရတာလေးရနည်းနည်းအခက်အခဲရှိတယ်ကျွန်တော်တို့ရုံးနေမှာလဲ20%ရုံးရုံးလာလို့ရတဲ့အတွက်လူတွေအဝေးရမ်ဘုတ်နဲ့အလုပ်လုပ်ရတာဆိုတော့တော်တော်အခက်အခဲရှိပါတယ်ကျွန်တော်တို့ကြောင်းနဲ့တောင်ဆက်သွယ်မှုတို့အလုပ်ကတော်တော်ကြီးကိုဒီလေးလည်းဖြစ်ပါတယ်ကျွန်တော်တို့အလုပ်လုပ်ရတာတော့အဆင်မပြေတာတော့အမှန်ပါပဲခင်ဗျာ အဲ့တော့အခုလိုလေဟိုကယ်လီဖိုးနီးယားပြည်နယ်မှာအခုလော့ကဒေါင်းအမိန့်ထုတ်လိုက်တဲ့ဟာကသူကဟိုပြည်နယ်တစ်ခုလုံးရဲ့85%ရာခိုင်နှုန်းလောက်ကိုအကျုံးဝင်မှာဆိုတဲ့ခါကျတော့အဲ့ဒီမှာပေါ့နော်ဒီလော့ကဒေါင်းထုတ်ပြန်မှုပေါ့ဒေတာခဏကြီးရဲ့တုံ့ပြန်မှုပေါ့ဘယ်လိုတွေ့ရလဲရှင်ကျွန်တော်ကိုရေးပေါ့နော်တွေ့ရတာလောက်ကဒါဒီကျွန်တော်တို့ဘက်မှာရှိတဲ့ဒီပတ်သက်တဲ့စီးပ ก็ทุบไปแล้วตัวเอาตัวด้วยซาลูยังเอาตัวด้วยเตะเตะช้าๆปัสสาวะมันต้องฉีดเปลี่ยนเส้นไปแล้วมาอากูดีไม่งูทุบไล่ได้ขาจ้ารอตัวเรื่องที่ว่าอีกอย่างตัวเรื่องรีสเฟนดีลูดออกมาซาตอกงูลูดออกมาเลยก็ตัวเมียเนี่ยตัวตัวส่งไปแล้วจันโอ้ที่เดาคือปัสสาวะนี่สีดีกันไอ้เมียงูแบงก์ลูกค้าไปตัวเลี้ยมขันมาหูโอ้นับว่าออเรนจ์ของเดียร์เลยเลี้ยมขันดูแล้วจันโอ้ลอเลยจันโอ้จานี่เอาไว้ ปีดูเรียร์เนาะจันโอ้ดีสีวายบ่เนาะดูเรียร์กูเราเล่นไม่เข็ดเลยอีดีดีชาวอะไรแค่เคดีชิลาจ้าเลยเว้ยซาบุตักุนดีบุสุราเลยชินเอกาจ้ารอจำไม่ดีเยี่ยที่เราเลยไม่ได้ดูซาบุนีว่าเปลี่ยนวิสินซาลาเลยขาจ้ารอจันโอ้ที่อ่ะตัวยาตลอดก็รอเตอร์ปัสสังเอากาดูเรียร์ก็ตัวโตกูเล่นไม่ขนาดนี้พี่เนี่ยบ่เนาะปีท่านนี้เดี๋ยวสุดเสียดิสันดีลุยานลุยอย่างมะกูบุสุรามันเกลือชิ่งปะพี่ลุลดองลุยานลุเล่บ่เนาะถ้าดูเรียร์เนาะ
COVID ကူးစက်ခံရပြီးတော့ပြန်ကောင်းလာတာတွေမျိုးရှိတယ်လို့နောက် COVID ကူးစက်ခံရပြီးတော့ပေါ့နော်ဆုံးပါသွားတာမျိုးတွေရောအဲ့လိုမျိုးတွေရောဘယ်လောက်ထိရှိနေလဲရှင
်ကျွန်တော်ပတ်ဝန်းကျင်မှာ COVID နဲ့ကူးပြီးတော့ပြန်ကောင်းလာတဲ့လူဆိုတာကဟုတ်ကဲ့ကျွန်တော်တို့တွေ့ရပါတယ်ကြားရပါတယ်ဒါပေမဲ့ကျွန်တော်ပတ်ဝန်းကျင်မှာ COVID ကြောင့်ဆုံးရှုံးသွားရတယ်ဆိုတာတော့ကျွန်တော်မကြားပေးပါဘူးကျွန်တော်တို့ဥပမာတိုင်ဝိုင်းနေရလေသူကလူကြီးအသက်ကြီးတဲ့လူကြီးယောဂနဲ့ပဲဆုံးသွားတာပဲကျွန်တော်တို့တွေ့ရပါသေးတယ
်အခုဒီ COVID-19 ယောဂအတွက်ကိုကာကွယ်ဆေးတွေထွက်လာတော့မှာပေါ့နော်ဒီဇင်ဘာထဲမှာဆိုတော့အခုအဲ့ဒီကာကွယ်ဆေးနဲ့ပတ်သက်ပြီးတော့အဲ့ဒီဘက်မှာဒေတာကန်ဒီကယ်လီဖိုးနီးယားဘက်မှာရောမျှော်လင့်ချက်တွေဘယ်လိုရှိကြလဲရှင
်ဒီဆေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ Governor ကိုတိုင်ကဒီ federal approve လုပ်တာတော့မှသူကသူ့ရဲ့ medical team က approve လုပ်ရင်သူကကျွန်တော်တို့ California လူသားလူသူကိုဟိုကမလုပ်ဘူးလို့ပြောတယ်ဗျ officially သူအမိတ်မှာမိကုံးမှာသူပြောထားပါတယ်ဆိုတော့ကျွန်တော်ထင်တယ် federal ကခွင့်ပြုတာတော့မှကျွန်တော်တို့ရဲ့ governor team ရဲ့ခွင့်ပြုချက်ကိုကျွန်တော်ပြန်ဆောက်ရမယ်လို့ကျွန်တော်ထင်တယ်ဒါကြောင့်မို့ကျွန်တော်တို့ကတော့ဒီဟိုအမြန်မြန်ဖတ်ပါတယ်လို့ suit တောင်းပေမဲ့လည်းအဲသူများ state တဲ့ဆိုင်တော့ကျွန်တော်တို့ဘက်မှာနည်းနည်းတော့များကြာမလားလို့ပဲကျွန်တော်အနေနဲ့ဆိုရင်သိဖြစ်ပြီးပါတယ်
တောင်ပိုင်းကယ်လီဖိုးနီးယားမြန်မာအသင်းဥက္ကဋ္ဌဦးအောင်မျိုးသူကိုဆက်သွယ်နေနိုင်ခဲ့တာပါရှင
်။ VOA အမေရိကန်သံကအင်္ဂါနေ့မနေ့ကသတင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအပေါ်အပြတ်ကောင်းလို့တင်ပြပေးသွားပါမယ်။အပြစ်ကရဲဆဲခြင်းမှာရခိုင်ဒေသမှာရွေးကောက်ပွဲမျှော်လင့်ချက်တွေမြင့်တက်လာစေတယ်ဆိုပြီးတော့ရေးသားဖော်ပြထားတဲ့Substance Strangio ရဲ့ The Development Online Dreams အကဆောင်းပါးကိုကျွန်တော်အောင်မြတ်သူကဦးစွာတင်ပြပေးခြင်းပါတယ်။အရေးကြီးဆုံးအခက်အခဲဖြစ်တဲ့အပြစ်ကရဲ့ဆဲရီကတော့နေရာတကျဖြစ်သွားပါပြီ။ဒါပေမဲ့လို့စိန်ခေါ်မှုတွေအများကြီးကျန်နေသေးတယ်လို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ၈ရက်ရွေးကောက်ပွဲပြီးပထမအဦးဆုံးတိုးတက်မှုတရအနေနဲ့နိုင်ငံရဲ့အနောက်ဘက်ခြမ်းမှာစစ်ပွဲတွေခေတ္တရပ်ဆိုင်သွားခြင်းပဲဖြစ်တယ်လို့ဆောင်းပါးကရေးသားထားပါတယ်။ကျားရှိပဋိပက္ခနဲ့တိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်း၉မြို့နယ်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပဖို့အခြေအနေမျိုးမရှိတာကြောင့်ပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကရွေးကောက်ပွဲပြတ်သိမ်းခဲ့ပါတယ်။အခုအခါမြန်မာစစ်တပ်နဲ့ AA တို့အကြားပုံမှန်လှုပ်ရှားလို့ဆိုမျိုးမဟုတ်ပဲပေါ်ပေါက်လာတဲ့အပြစ်ကရဲဆဲမှုကရွေးကောက်ပွဲတွေကျင်းပဖို့တကားတစ်ချက်ဖွင့်လိုက်တယ်လို့ဖြစ်တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒါနှစ်နှစ်ကျော်ကာလအတွင်းရခိုင်ဒေသမှာပထမဦးဆုံးအကြိမ်သတင်းတန်တွေတိတ်ဆိတ်သွားခြင်းပဲဖြစ်ပါတယ်။ဂျပန်နိုင်ငံကဒီနှစ်ဖွဲ့အပြစ်ရဲ့စကားပြောဖို့အတွက်အဓိကခန့်အနားပါဝင်ခဲ့တာပါတမရော်ကာဝေဦးသူချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကဂျပန်ငြိမ်းချမ်းရေးထူးတန်တမန်ဆာဆာကာဝါယိုဟီကိုရခိုင်မြောက်ပိုင်းမှာရက်ဆိုင်ထားတဲ့ရွေးကောက်ပွဲတွေပြန်လည်ပြုလုပ်နိုင်ဖို့အတွက်ရခိုင်လက်နက်ကိုင်တပ် AA တန်ချင်းကပ်ဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်မြန်မာငြိမ်းချမ်းရေးမှာကာလာတာရှိတတကြွကြွပါဝင်ခဲ့တဲ့ဂျပန်နီပွန်ဖောင်ဒေးရှင်းရဲ့အကြီးအကဲဖြစ်တဲ့ဆာဆာကာဝါဟာစစ်ပေးတံခံနေရတဲ့ရခိုင်မိနယ်ကမြို့နယ်တွေကိုလည်ပတ်ခဲ့ပြီးတော့ဒေသခံလူထုမျိုးနဲ့ရွေးကောက်ပွဲကျင်းပရေးကော်မရှင်ပါဝင် Organizational Party AMP စတဲ့ပါတီကိုယ်စားလှယ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။တွေ့ တွေးဆမှုပြီးမြို့တော်စစ်တွေမှာလုပ်တဲ့ဒေသရှင်းလင်းပွဲမှာဆဆကာဝါက2020ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ဆိုရင်ကျန်တဲ့ကိုမျိုးနယ်မှာလည်းရွေးကောက်ပွဲလုပ်ဖို့အရေးကြီးပါတယ်ပြောဆိုသွားပါတယ်။သူဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ပြည်တော်စုရွေးကောက်ပွဲကော်မရှင်ရုံးကိုယ်စားလှယ်တို့နဲ့တွေ့ဆုံခဲ့ပြီးအဆိုပါခီးစဉ်တွေအတွက်အသေးစိတ်ကတော့ထုတ်ပြန်ကြေညာတာမှမရှိခဲ့ပါဘူး။ဆဆကာဝါရဲ့အဆိုအရလူနည်းစုလက်နက်ကိုင်အုပ်စုတွေဟာရခိုင်နဲ့ရှမ်းပြည်နယ်တွေမှာပြည်လုံးမဲ့ရွေးကောက်ပွဲတွေကိုမနှောက်ယှက်ပါဘူးလို့ထုတ်ပေါ်ကြေညာတာဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲကော်မရှင် UEC က၄ဖြစ်နေပုံရပါတယ်။ကျွန်တော်ထင်တော့သူတို့ယူကော့ပွဲလုပ်ချင်စိတ်မရှိဘူးလို့ပြောဆိုသွားပါတယ်။ UEC အနေနဲ့လက်ရှိအာဏာရပါတီ NLD ထိခိုက်နေနေစေမဲ့ယူကော့ပွဲမျိုးကိုလုပ်ဖို့ဆန္ဒမရှိဘူးလို့ဝေဖန်သူတွေကထောက်ပြကြပါတယ်။ဒီခါယူနယ်ထဲမှာပြည်ပခါတွေဖြစ်ပွားနေတဲ့ဒေသတွေမှာလွတ်လပ်ပြီးတရားမျှတတဲ့ယူကော့ပွဲတွေလုပ်ဖို့ခက်ခဲတယ်လို့မှတ်ချက်ပေးထားပြီးအိုးရင်ဆုံးကွာထွက်ပြေးသူ 2,600 ကိုဘယ်လိုပြန်လည်နေရာချထားပြီးမဲပေးစေမလဲဆိုတာကိုအဲ့ဒီစိန်ခေါ်မှုတွေကတစ်ခုဖြစ်ပြီးရွေးကောက်ပွဲကိုအကောင့်တယ်ပေါ်လေးလာစောင့်ကြည့်မဲ့ဒေသနာအုပ်ချုပ်ရေးပြည်စီနေတာကလည်းနောက်ထပ်အခြားစိန်ခေါ်မှုတစ်ခုဖြစ်နေလို့ထောက်ပြထားပါတယ်။အပြည့်စုံကို www.thediplomat.com မှာဝင်ရောက်ဖတ်ရှုနိုင်ကြပါခင်ဗျာ။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အချိန်နဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်ရခိုင်ပြည်နယ်မှာတမ်ဒိုနဲ့ AA ရခိုင်လက်နက်ကိုင်ဖွဲ့ကြားနနစ်နိပါစီရေးတင်းမာမှုတွေမကြသေးချိန်ကစရောပါလာနေသလိုဂျာဝင်စစ်စာညှိနှိုင်းဖို့ကြိုးပမ်းမှုတွေကြောင့်မြင်းဆိုင်အတွက်မျှော်လင့်ချက်တွေလည်းထပ်ပေါ်လာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကိုင်မင်းပခတွေကြောင့်နေရဆုံးခါခဲ့ကြတဲ့တိတ်နေရှိတဲ့ဒုက္ခတွေတွေနဲ့နိုင်ငံရေးအတိုင်းဝန်းကြားမှာမြင်းဆိုင်အတွက်မျှော်လင့်ကြတာတွေကိုတော့ဒီတစ်ပတ်သတင်းထောက်မှတ်စုစည်းစီမှာတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်တက်နိုင်ပါလနကံမိဘခတဲ့ကြောင်လုံချုံရေးစိတ်မချရတဲ့ရခိုင်ပြည်နယ်ကနေရတော်တော်များများမှာမကျင်းပဖြစ်ခဲ့တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်အောင်အရှင်တွေဖန်တီးဖို့အေအေရခိုင်လက်နက်ကန်ဖွဲ့ကဂိုင်းလိုင်းထားတာကိုတမ်တော်ကကြိုဆိုလိုက်ပြီးတဲ့နောက်တိုက်ပွဲတွေညင်တက်နေတာသတင်း3ပတ်လောက်ရှိတော့ပါပြီစီရေးတိမမှုတွေရောပွားလာရကရခိုင်ပြည်နယ်မြောက်ပိုင်းမှာလက်နက်ကန်မိဘခတဲ့ကြောင်နေရဆုံးခတင်းချောင်နေကြတဲ့ဒေသခံ3000လောက်ထဲကတချို့ကလည်းနေရပြန်နေကြပါပြီဒါပေမဲ့လည်းကြံနေသေးတဲ့ဒုက္ခတွေအလုံးလုံချုံစိတ်ချမှုရှိရှိနေရပြန်နိုင်တဲ့ရှင်နေမျိုးထိဖြစ်လာအောင်တာဝန်ရှိသူတွေအလုံးဝိုင်းဝိုင်းကြိုးပမ်းစီရင်တယ်လို့ကြောက်တော်မျိုးနဲ့ညောင်ဆောင်စစ်ဆောင်စခန်းတာဝန်ခံကိုခံမျိုးအောင်ကပြောပါတယ
်ဒီတက်မတော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်းဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့ဒီကဒီလိုအပ်ချက်အပိုင်းတွေကိုကောင်းဆုံးနှိမ့်နိုင်ပြီးတော့သူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံခြုံခြုံနဲ့ဟိုပြန်ရောက်နိုင်အောင်တော့အမြန်ဆုံးနှိမ့်နိုင်ပေးဖို့မိတ္တရဲ့ကတောင်းဆိုချင်ပါတယ
်ပြီးတဲ့နိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလွတ်လပ်မြတ်တဲ့အခြေအနေတွေမရှိဘူးဆိုပြီးရခိုင်ပြည်နယ်ကမြို့နယ်ခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပနိုင်ခဲ့တာကြောင့်ရခိုင်ဒေသခံ12သိန်းလောက်မေးပေးခွင့်ဆုံးရှုံးခဲ့ရပါတယ်။တိနေရှိတဲ့မေးစင်တာရှင်တွေရဲ့ခွင့်ရေးတာမကရွေးကောက်ပွဲမှာရှင်ပြိုင်နဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေရဲ့ခွင့်ရေးပါဆုံးရှုံးခဲ့ရတာကြောင့်ရွေးကောက်ပွဲတွေနှစ်မကုန်ခင်ပြန်လည်ကျင်းပနိုင်အောင်စီစဉ်ဖို့လည်းအေအေဖွဲ့ကတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်ရေးကြောင်းဝင်စစ်စပ်ပေးဖို့ကြိုးပမ်းနေတဲ့မြန်မာနိုင်ငံမျိုးသားပြည်လည်တင်ရရေးဆိုင်ရာဂျပန်ဆိုရရဲ့ထုတ်တန်တမိုင်းဆာဆာကာဝါယူဝဲဤကတော့ရခိုင်ပြည်နယ်မှာရွေးကောက်ပွဲတွေကျင်းပနိုင်နေရှင်နေတဲ့ဖန်တီးဖို့လက်နက်ကန်ဖွဲ့တွေကြားစစ်စပ်ညှိနှိုင်းနိုင်ဖို့အရေးကြီးတယ်လို့ပြည်ထောင်လက်ကောင်ပိုင်းကရခိုင်ပြည်နယ်စစ်တွေမျိုးကိုရောက်လာရှင်မှာပြောဆိုထားပါတယ
်私の勤めたことは選挙を
ရွေးကောက်ပွဲကျင်းပနိုင်ဖို့အားဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြည့်အခက်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ရွေးကောက်ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လည်းဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းစစ်စစ်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်။
ရခိုင်ပြည်နယ်မှာရွေးကောက်ပွဲကျင်းပနိုင်ရဲ့ခက်ခဲတဲ့ဒေသတွေကိုစေဝါရဲခါပို့ဆောင်ရဲ့တန်လန်ယုံကြည်မှုဆက်လက်ထင်ထင်ရဲ့ဆက်လာတဲ့အတွက်နိုဝင်ဘာလ20ရက်နေ့မှာတမ်တော်စင်းမြင့်ရရှိတဲ့အွန်လိုင်းကစင်းမြင့်ခေကြောင့်လည်းအေအေဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ရဲ့တမ်တော်နယ်လူချင်းတိုက်ရိုက်တွဲဆုံဆွေးနွေးဖို့ညှိနှိုင်းနေတယ်လို့လည်းပြည်
ပြည်သူ့ကော်မတီကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီအန်ဒီပြောခွင့်ရတော်အင်းလုံဆောင်ရဲ့သူ့တိုင်နမန်ဆဆာကာဝါကိုတိတိတသာတွေ့နေရပါတယ်အရင်ကမြန်မာနိုင်ငံညီချင်းရဲ့လုပ်ငန်းစဉ်တွေမှာဂျာဝင်စစ်စာသူဖြစ်ပါဝင်လေးရှိတဲ့တယောက်နိုင်ငံကိုယ်စားလှယ်တွေကိုတော့တိတိကျကျမှတိတ်မတွေ့ရပါဘူး
ရခိုင်ပြည်နယ်ကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီအန်ဒီပြောခွင့်ရတော့အင်းလုံစင်ကတော့ဂျပန်နိုင်ငံထူးတန်တမန်ရဲ့ဂျောင်းဝင်စစ်စမုံနောက်ပိုင်းတွေ့ရတဲ့ရှင်တွေပေါ်တိုးတက်မှုလက္ခဏာတစ်ခုဖြစ်မြင်ပါတယ်အားရရမရဘူးဆိုတာတဲ့ဖြစ်စဉ်ရဲ့တိုးတက်မှုကိုကျမတို့တုံ့သက်ရင်တော့ပထမတော့အစိုးရကငြင်းချမ်းရွဲ့ဖိတ်လိုက်ရင်လည်းတရုတ်အစိုးရကကမကထ nan phit de swin nwe ni yin le di dai phit de ma chin ma le bi ne bian twa do le bian mi lo phit de so lo ai ni swin nwe chin nwe ha ho a po yan jo a lou ta po myo be phit ni de so da go lu re ga tan sa kha ya de po li kho lo da kho da ba kho ni yin le tan nan so lo tai a lou kai a saung ye ne ba gi mi mi a ni tha rwe ne ho san jin phe phit ni de a ni tha da ba me a ku Mr. Sasagawa ga ku tadin thau bian bi de naw ma ro AUL ye tabora thau bian che na yi bai bi ma yuma de ma do ga ai tabora thau bian che ko tong bian ne tabor tu che sa ti phi paw paw la de naw ma ro a man de ge tai pwe de yet twa de a ni tha rwe ko chong ya de so ro che ga ni chan yin swin ne pwe kho de twa de swin ne cha de a sin ma pi bu so da ne sa yin ai statement de sa o naw ga naw de sa o lai pi ro ဒီလက်တွေ့ပဂတိမြေပြင်အနေထားဟာဟိုငင်းမြင်အားဖြင့်ငင်းချမ်းတဲ့အနေထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါတယ
်မြန်မာနိုင်ငံမျိုးသားပြန်လည်တင်ညာရေးဆိုင်ရာဂျပန်အစိုးရရဲ့ထူးတန်တမန်ဆာဆာကာဝါဟာရွေးကောက်ပွဲမတိုင်ခင်နိုဝင်ဘာလ6ရက်နေ့မှာတုန်းကလည်းတမတော်ကာကွယ်ရေးဦးစီးဆောင်ဘူရှောင်မွန်ကြီးမင်းအွန်လိုင်းရဲ့နေပြည်တော်မှာတွေ့ဆုံပြီးငင်းချမ်းရေးလုပ်ငန်းစဉ်ကိုဘက်ကယောဂအပါဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကြတွေးတွေနဲ့ပတ်သက်လို့လည်းဆင်းနွေဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာဂျပန်တန်မာကြီးအီရှီယိုမာယုယာမနဲ့အတူရခိုင်ပြည်နယ်ကိုရောက်လာတဲ့ဂျပန်ထူးကိုစလီဟာစိတ်ဓာတ်တင်းရခိုင်ပြည်နယ်နောက်ပိုင်းကကြောက်တုံနဲ့ဘူးတီတော်မြို့နယ်ကရှင်နေကျော်ကိုလည်းတော်ရောက်ကြေခတ်ခဲ့ပါတယ်
လက်ရှိမှာတော့ဒီပြည်သားမှာဒီနှစ်ဖက်တိုက်ပွဲတွေလေးရဆိုင်နေတာကြောင့်ရွေးကောက်ပွဲပြန်လုံးမယ်ဆိုလို့ရှိရင်လုံးလို့ရတဲ့အနေထားရှိရလို့ဒီကဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောကြပါတယ်ဒီဂျပန်နိုင်ငံရဲ့မြန်မာနိုင်ငံမျိုးသားပြန်လည်တင်မြတ်ရဲ့အထူးကိုယ်စားလှယ်မစ္စတာဆာဆာကာဝါယူဟေးကိုတိုင်းဒီပြည်သားကိုလာရောက်ပြီးတော့ဒီကဒေသခံတွေနဲ့တွေ့ဆုံပြီးတော့ဒီမှာရွေးကောက်ပွဲလုံးမရလုံးလို့ရမရဆိုတာမျိုးသူ့အနေနဲ့လာကြည့်တော့တာမျိုးလေးရှိပါတယ်ခင်ဗျာ
MB ပါတီတော်ခွင့်ရတော်အင်းနိုစင်ကတော့ဂျပန်ဆူရရဲ့ငင်းချမ်းရဲ့ထုကိုစလေဆာဆာကာဝါရဲ့ဂျာဝင်စစ်စပ်ညှိနှိုင်းမှုကလည်းရခိုင်ပြည်နယ်မှာငင်းချမ်းရဲ့တည်ငြိမ်မှုရဖို့မျှော်လင့်နေပါတယ်
။ဒီရွေးကောက်ပွဲဆောင်ရွက်နိုင်ဖို့အတွက်ဒီငင်းချမ်းရအောင်လုံခြုံရေးရအောင်ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့ဂျပန်နိုင်ငံရဲ့ကိုစလေအထူးကိုစလေမစ္စတာဆာဆာကာဝါရဲ့လုံရက်တွေကိုကျမတို့ကြိုဆိုရခြင်းဖြစ်ပါတယ်။ဖြစ်လာပါစေလို့လည်းကျမတို့ဆုတောင်းပါတယ်။
ပထမလက်နက်အေဖွေရဲ့ငင်းချမ်းရဲ့ကန့်လန့်ချက်ကိုကြိုဆိုလိုက်ပြီးတဲ့နောက်ပိုင်းမှာတမ်တော်ဖက်ကအရင်လိုအေဖွေကိုကြမ်းဖက်အဖွေစီဖြစ်သုံးနှုန်ပြောဆိုတာမျိုးမတရားတော့တယ်လို့တမ်တော်ပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကလည်းအရင်တုန်းကငင်းချမ်းရဲ့လုပ်ငန်းစဉ်တွေမှာမတရားသိမ်းပြစ်ကျင်နာထားတာတွေကိုသိဖြက်ခဲ့မှုတဲ့အစဉ်လာတွေရှိခဲ့ကြောင်းပြီးတဲ့လက်ကုံပိုင်းကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါတရှင်တဲ့မှာပဲ NDT မျိုးသားဒီမိုကရေစီဖွေးချောက်ဥဆောင်တဲ့အစိုးရကတော့အဖွဲ့ကိုအကြံဖက်ဖွေးစီဖြစ်သုံးနှုန်းနေစီဖြစ်ပြီးဖန်ဆင်းကြတဲ့ရခိုင်ပြည်နယ်ကပါတီဝင်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းပြန်လှုပ်ဖို့တောင်းဆိုထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတည်င်းပေးပို့ထားတာဖြစ်ပါတယ
်တော့ရှင်များရှင်ကျမတင်ကြီးထိုက်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးကလာမယ့်နှစ်အတွင်း 4.2 ရာခိုင်နှုန်းထိဖွံ့ဖြိုးလာပြီးပြန်လည်ဥမော်လာမယ်လို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OECD ကခန့်မှန်းထားပါတယ်။ ဒီဖွံ့ဖြိုးမှုတွေမှာအများစုကတော့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းထင်မှတ်ပါတယ်။အပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်။ အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း 36 နိုင်ငံပါ OECD အဖွဲ့ကြီးကစီးပွားရေးဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်မှုတိုးတက်ရေးအတွက်လိုအပ်တဲ့မူဝါဒတွေချမှတ်နိုင်ရေးရည်ရွယ်ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့သက်တမ်းက 260 ကျော်ရှိပါပြီ။ကိုရိုနာကပ်ရောဂါနဲ့ကြုံရတဲ့အခု 2020ပြီးနှစ်မှာ 4.2%ရာခိုင်နှုန်းကျဆင်းခဲ့တဲ့ကမ္ဘာစီးပွားရေးက လာမယ့် 2022ခုနှစ်မှာ 4.2%ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းဒီဇင်ဘာလတရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OECD ရဲ့အတွေ့အမှုချုပ်အန်ဂျယ်ဂူရီယာကပြောဆိုသွားတာပါ။
For the first time since the pandemic hit in early 2020, we have hope.
နောက်နောက်စေအစောပိုင်းမှာကာယောဂါကျရောက်ခဲ့ပြီးနောက်ပထမဆုံးအနေနဲ့မျှော်လင့်ချက်ရှိပါပြီ။ ကာကွယ်ဆေးနဲ့ပတ်သက်ပြီးသတင်းကောင်းတွေကြောင့်အကောင်းမြင်မျှော်လင့်ချက်တွေပိုရှိလာသလိုကျွန်တော်တို့အားလုံးခံစားနေရတဲ့မသေးချာမရေရာမှုတွေကိုလည်းတနည်းတစ်ပုံရောပါသက်သာစေပါတယ်။မျှော်လင့်ချက်ရှိတဲ့ဆိုပေမဲ့လည်းအခက်အခဲကနေမကျော်လွှားနိုင်သေးပါဘူး။နိုင်ငံအများပြားဟာလက်တလောဗိုင်းရပ်စ်ကူးစက်မှုများလာတဲ့အရေးကိုင်တွယ်နေရပါတယ်။ဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်နိုင်ရေးအကန့်အသတ်တ
ကျော်ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းနေအကြောင်းဦးအီးစီဒီအဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကအခု2020ပြည့်နှစ်မှာလေးရက်တမာနှစ်ရာဂိုင်းနှုန်းရော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2020ခုနှစ်မှာတော့ 30%ရာဂိုင်းနှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်။ဥရောပတလွှားနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကျော့ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစက်တင်ဘာလရုံးကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါ နိုင်ငံတော်များများမှာတော့ဖွံ့ဖြိုးမှုလျော့နည်းနေဦးမယ်အကြောင်း OECD ရဲ့အတွင်းမှုချုပ်အန်ဂျယ်ဂရီယာကအခုလိုပြောပါတယ
် Now on the face of it a projection for global GDP growth in 2021
2022ခုနှစ်အတွင်းကမ္ဘာတစ်လောအသင်းထုတ်လွှင့်မှု GDP က4.2 ရာခိုင်နှုန်းပုံမျိုးမှုရှိမယ်ဆိုတဲ့ကျွန်တော်တို့ရဲ့ခန့်မှန်းချက်ကတိတ်ပြီးကောင်းတယ်လို့ရှင်းပြရပါတယ်ဒီလိုပုံမျိုးမယ်ဆိုပေမဲ့လည်း OECD အဖွဲ့ဝင်နိုင်ငံအားလုံးဒီပါမှာတော့2022ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏထက်လျော့နည်းနေစေဖြစ်မှာပါ2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လောအသင်းထုတ်လုပ်မှု GDP ကဒေါ်လာ9ဘီလီယံလောက်ရော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကယောဂါမတန်ရင်ကခန့်မှန်းချက်တဲ့ရော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့သုံးပုံတစ်ပုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကအလွန်ကြီးမားပါတယ်ကယောဂါဘေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပ
ါကမ္ဘာတစ်လောအသတင်းကုန်ထုတ်လုပ်မှုတစ်ခုလုံးကတော့2020ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတိုင်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်မှမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ်2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ရေးမတိုင်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက်900ခန်းနှုန်းလောက်ရောကျနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည်နှစ်မှာတော့တရုတ်နိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတဲ့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး။2021ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက800ခန်းနှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ခန်းနှုန်းကိုရွတ်သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါသေး OECD အဖွဲ့ကြီးရဲ့ စီးပွားရေး ပညာရှင် Lauren Boone ကအခုလိုပြောပါတယ်
You can see China, which together with Korea is willing to.
ကိုရီးယားကိုကြည့်မယ်ဆိုရင်ဖျော်ရွားပေးချင်တဲ့အခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်။ကျွန်တော်ကပ္ပဖွံ့ဖြိုးရေးမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ်။
COVID ကာကွယ်ဆေးတွေထွက်လာတဲ့ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကတိတိကျကျလှုပ်ဖို့လိုအပ်မယ်လို့လည်း OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင်လော်ရင်းဘွန်းကဆက်ပြီးပြောပါတယ်
Vaccine developments
have arrived faster than expected.
American ပြည်သူစုမှာတော့စီးပွားရေးနှိုးထစေရေးအစီအစဉ်တရသဘောတူညီမှုရနိုင်တယ်ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ3.3%ခွင့်ရခိုင်နှုန်းရော့ကျပြီးတဲ့နောက်2021ခုနှစ်မှာဖွံ့ဖြိုးမှု3.3%ခွင့်ရခိုင်နှုန်း2020ခုနှစ်မှာ3.3%ရခိုင်နှုန်းရှိလာနိုင်ပါသေးတယ်ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု ခုနှစ်သက်သမငါးရာခိုင်နှုန်းရော့ကျနိုင်ပြီး2021ခုနှစ်မှာတော့3.3%ခွင့်ပြုမှု2022ခုနှစ်မှာတော့3.3%ခွင့်ပြုလာနိုင်ကြောင်းလဲသုံးသပ်ခန့်မှန်းထားပါတယ်ရှင်
VOA မြန်မာပိုင်းရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆွမ်းမြတ်ပါမှာ လူတွေတက်တိုက်ဝဝနဲ့အလုပ်လုပ်ကြတဲ့လုပ်ငန်းတွေထဲမှာ fashion modeling လုပ်ငန်းလေးပါဝင်ပါတယ်။ကုန်ပစ္စည်းကြော်ညာကမ်ပိန်းတွေ fashion show တွေစသဖြင့်လုပ်ကြတဲ့အခါမှာ model တွေအပြင်သက်ဆိုင်ရာကျွမ်းကျင်မှုအလိုက်ဝိုင်းပြီးတော့ဖန်တီးကြရတာဖြစ်ပါတယ်။ covid ကရောဂါဖြစ်လာပြီးတဲ့နောက်မှာတော့ဒါတွေအလုံး new normal အခြေအနေအသစ်ကိုပြောင်းလဲသွားပါတယ်။ဥပမာ ကုန်ပစ္စည်းကြော်ညာတွေကို model တွေရဲ့ social media လူမှုကွန်ရက်တွေပေါ်မှာကြော်ညာစီတာမျိုးကအစအခြေအနေအသစ်တွေဖြစ်လာတယ်လို့ နိုင်ငံတကာ model တယောက်ဖြစ်တဲ့ beauty ကပြောပြပါရယ် model beauty ကတော့ new york fashion week အပါအဝင်နိုင်ငံတကာ fashion ပွဲတွေနိုင်ငံတကာနာမည်ကြီးအမှတ်တရစိတ်ကုန်ပစ္စည်းကြော်ညာတွေကို model လုပ်ပေးနေသူမြန်မာနိုင်ငံက fashion model ဖြစ်ပါတယ်
အခု new normal မှာကြာတော့ဗောနော်ညီမတို့ model ဒီ minimum ဒီအကောင်ကဒီ social media ကိုအားကိုးပြီးတော့ product တွေကိုကြော်ညာကြတာ social media ညီမဆိုရင်ကညီမနိုင်ငံမှာဆိုရင်တော့ facebook ကိုတုံးတာများပါတော့ facebook ကနေအကုန်လုံး facebook မှာ live လွှင့် ပြီးတော့ပစ္စည်းကြော်ညာတာတို့ကိုပိုင်းကောင်းနေပြီးတော့ posting ပေးတာတို့အဲ့လိုမျိုးရှိရပါတော့ညီမတို့ကကြတော့ဟိုမှာကြတော့နိုင်ငံမှာကြတော့ဟိုက instagram တုံးနေပါတော့ညီမတို့လည်းအဲ့ဒီဟိုအဲ့ချိန်တော့ညီမလန်ဒန်ညီမအေဂျင်စီကလည်းတချို့brand တွေ
ကိုပေါ့နော်ဒီအွန်လိုင်းကနေပြီးဒီဟာကတော့အွန်လိုင်းမှာကြော်ညာပေါ့နော်ဒီဒီဟာဒီပစ္စည်းကိုဒီဟာကိုတုံးပြီးတော့အွန်လိုင်းမှာတင်ပေးပါပေါ့ဥရောပမှာကိုဗစ်
ဖတ်စပိတ်စာတော့ကြာညီမအိတ်တော့ရန်ကုန်မှာမရှိသေးဘူးပေါ့နော်လန်ဒန်မှာရောက်နေတာပေါ့လန်ဒန်မှာဆိုရင်ညီမအလုပ်သွားတဲ့အခါမှာအရင်တော့ဆိုရင်ညီမကဖပ်ဘလစ်ထရန်စပိတေးရှင်းတုံးနေပေါ့နော်လုပ်သွားလို့ရှိရှင်အဲ့မှာဒီကိုဗစ်ဆက်ဆချင်းဖြစ်တော့အကုန်လုံးကညီမအေဂျင်စီကကားစီစဉ်ပေးရဟိုရောက်လို့ရှိရှင်ညီမတို့ရှူတင်မှာအကုန်လုံးလူတွေအကုန်လုံးရှော့ချထားတယ်တယောက်နဲ့တယောက်ကိုလိ မဖတ်တော့ဘူးဘလို့အမဘလို့နှုတ်ဆက်လဲဆိုတော့တရားနဲ့တရားတောင်းချင်းတိုက်ပြီးနှုတ်ဆက်တာတို့ခြေတော်ချင်းခတ်ပြီးနှုတ်ဆက်တာတို့လို့အဲ့လိုနှုတ်ဆက်ရပေါ့နော်အဲ့ဒီကိုဗစ်ဖြစ်ပြီးတော့ညီမသွားရဲ့ယူကင်ပေါ့တော်တော်များများတက်ရောက်ခင်းများရပေါ့နော်ညီမမော်ဒယ်တီတရားပြီးတော့တခြားဖိုတိုဂရာဖာရှိမယ်ဟိုစတိုင်လစ်ရှိမယ်မေကပ်အာတစ်ရှိမယ်တို့ရဲ့ကောင်ကမတ်စ်နေတော့ညီမညီမကြောင့်မော်ဒယ်ဖြစ်တဲ့ခါကျတော့မတ်စ်တက်လို့မရဘူးပေါ့နော်ညီမကမိတ်ကပ်ပြင်တာခံရတယ်အဲဒီရှူတင် on set မှာကြောင့်ညီမကတော့ mask မပါဘူးဒါပေမဲ့ဟိုအမြဲတမ်းညီမကိုလာပြီးတော့ hand sanitizer တို့ဟာတို့အဲ့လိုလောက်ပြီးကြတာပေါ့နော်
Oh, beauty, I'm not a child in Nanga catwalk, the Malay, lunch out there, a drink on the Nyai Shivares, or a cool dinner mug up to do such a papillas or go fit the chain maga, the Nanga fashion show, you know, the Paris fashion show, or New York fashion show, or Gomo Arihari, Jimba Nija a chain, Muma, Pitta, Kajaro, the little Boba Loma Jimba Nau, the Uza. Brand at the Romania solution, a little brother at the deal, who bones at the deal, never know the Lumio Gadwalk, my load around my way to do cha cha, the social distancing bones and you at the deal, lower airports, or a Lumio, go with them, Molopono, go, Bob, Lumio, Taya, Mushiris, Rale, Tibiazation.
Nimaja Rapilezuro, 1 year off low light the Rupia Diabon, Nima Daga, Nima Digani, Bio, who can Babu. Yan K and Ivano Bio Nima Uma Nima Hubagani K Ningo the client car sequence I show the show to you know sequence I assume me Kubeka Nimaning Mapini as a Kajali Nimaru the show visa Nimaru Paku Pay Titan you see upon no Nima Uma Paris the Colossian and Dalo me so the Nima Dalo the Nima Kupio Econoti Ratadan Pian Pian Baduma Nima.
ကိုအဲ့ဒါကြီးဒီဗီဇာကိုမဖွင့်ပေးသေးဘူးလို့ညီမပြောရပါတော့အညီမကဟိုမှာအလုပ်တွေညီမကိုခေါ်နေတာမှညီမမတွားလို့မရရဲ့အခြေအနေမှာရှိရပါတော့အလိုမျိုးအလိုမျိုးအခက်အခဲရှိရဲ့ဟိုဒီဖက်ရှင်အင်ဒပ်စထရီပေါ့နော်ဒီဖက်ရှင်လုပ်ငန်းလောကဆိုတာကအများကြီးလူတွေအများကြီးနဲ့ဟိုလုံနေရတဲ့ ဟိုလောကတစ်ခုလောကလိုပြောလို့ရပါဘာလို့ဆိုတော့ဥပမာမော်ဒယ်တယောက်ဆိုလို့ရှိရင်လည်းသူ့ရဲ့နာမှာဆပင်ပြင်းတဲ့လူရှိတယ်မိတ်ကပ်ပြင်းတဲ့လူရှိတယ်အဝတ်အစားပြင်ဆင်ပေးတဲ့လူရှိတယ်အဲ့လိုမျိုးတွေအများကြီးရှိရပါတော့ဆူဝေးပြီးတော့အားလုံးဟိုလုံနေကြတာဆိုတော့အခုကိုဗစ်ဖြစ်သွားတဲ့အခါကျတော့ဒီအခြေအနေအသက်မှာပေါ့နော်ဘယ်လိုမျိုးဖြစ်လာမယ်လို့ရောညီမအနေနဲ့မြင်ပါလဲရှင်
ညီမတင်အင်တာနက်ရှင်နယ်ထရာဗယ်လုပ်ပြီးတော့တောင်းရမော်တွေအတွက်ကတော့တော်တော်ဟိုဒီကိုဗစ်ကရန်ဆိုးကျိုးတက်ရတဲ့နှုန်းပေါ့နော်ဘာလို့လဲဆိုတော့ဒီဥပမာညီမတို့ကအလုပ်တစ်ခုကိုအေဂျင့်ကနေပြီးတော့တန်းရွာရထက်ညီမတို့ကဘယ်လိုလဲဆိုတော့ကတ်စတင်သွားရတယ်လူတွေအများကြီးနဲ့ဒါမှမဟုတ်ကိုဗစ်အခြေအနေမှာကျတော့ကတ်စတင်တစ်ခုကိုလုပ်ဖို့ဆိုတာမဖြစ်နိုင်တော့ဘူးပေါ့နော်
ကိုဗစ်ဖြစ်ခင်တော့ဆိုရင်ညီမတို့လိုမျိုးဟိုမော်ဒယ်လုပ်ဖို့လို့ဓာတ်ပုံရိုက်မယ်ဆိုရင်ပြင်ဆင်ရတာနဲ့အခုနောက်ပိုင်းအခြေအနေမှာပြင်ဆင်ရတာမျိုးပါတော့ဘယ်လိုမျိုးညီမတို့အတွက်ကွာသွားပါလဲရှင်ညီမအခုလက်ရှိရိုက်နေတဲ့ရှုတင်တွေတော်တော်များများမှာဆိုရင်တော့အဲ့လိုမျိုးလူရှော့ချထားရတဲ့တချို့ကကြတော့ပြီးပြီးလိုမျိုးဟာမျိုးဝတ်ထားကြရပါတော့အဲ့ဟာမျိုးညီမတို့ရရဲ့ဟုတ်
ဒီကရောဂါဖြစ်လာပြီးဒီကိုဗစ်ဖြစ်လာပြီးဆိုတဲ့အခါကျတော့ဟိုအပြင်သွားဖို့ဝတ်စားပြင်ဆင်တာအစားပေါ့ဟိုရောဂါမကူးအောင်လို့သတိထားပြီးတော့ပြင်ဆင်ဝတ်စားရတာမျိုးရောဖြစ်ပါလားရှင်အဝတ်စားရေလို့ပြင်ဆင်ဝတ်စားရတယ်လို့ညီမတို့တော့မရှိတယ်မညီမကမားစီရင်ညီမလက်အိတ်ဆွတ်တယ်ပေါ့နော်လက်အိတ်ဆွတ်ရရဲ့ဒီရှုတင်မှာပုံမှန်လို့ကိုခင်တဲ့လူတွေကိုပေါ့နော်အရန်အနာသွားပြီးတော့ ကပ်ပြီးတော့အရန်လက်ပွန်းတတိမနေမနေရဲတော့ဘောမနေရဲတော့ဆိုတော့ကိုကိုကိုကာကွယ်ဖို့ထက်ရောပြီးတော့နောက်တစ်ခုကကျတော့သူများကိုအားနာပါဘောကိုကဥမာတွိုင်းရက်အသက်တွေ့လို့တွေ့ရဝမ်းသာပါတယ်မိတ်ဆက်ရင်လက်ဆွဲမနှုတ်ဆက်ကဘယ်လိုစိတ်ထဲမှာအော်ငါလက်ဆွဲနှုတ်ဆက်လိုက်ရင်သူအဆင်ပြေပါမလားသူများကိုလည်းအားနာတယ်ကိုကိုလည်းကာကွယ်ရမယ်ဆိုတဲ့ခါကျတော့အဲ့လိုနည်းနည်းလက်လှမ်းနေပဲခေါင်
ဖြစ်တဲ့မြန်မာနိုင်ငံကဖြူတီဖြစ်ပါတယ်။ COVID ကရောဂါကြောင့်ပြောင်းလဲသွားတဲ့ fashion modeling လောကရဲ့ new normal အခြေအနေသစ်တွေနဲ့အညီလိုက်ပြီးတော့ပြောင်းလဲရတာကအခက်အခဲသိမ့်မရှိလာပါဘူးလို့လည်းသူကပြောပါတယ်ရှင်။ကျွန်မဆုမြတ်ပါပါ။မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာဖြစ်စားနေတာတွေ၊ထင်ပေါ်ကျော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်းသွင်းမှာမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဒါကလည်းမှာအရွယ်ရောက်ပြီးအသက်30အောင်အမျိုးသားတိုင်းမဖြစ်မနေစစ်မှုထမ်းရမယ်စီမင်းကိုကွာကြောအောင်မြင်တဲ့ K-pop ဒေဂီတာအဖွဲ BTS အဖွဲအတွက်အချိန်တိုးရွှေ့ဆိုင်မဲ့လွှတ်တော်ကခွင့်ပြုပေးလိုက်ပါတယ်။တောင်ကိုရီးယားရဲ့ဥရေရအသက်18နှစ်နဲ့28နှစ်ကြားတန်ဆွမ်းတဲ့အမျိုးသားတွေအားလုံးမဖြစ်မနေစစ်မှုထမ်းရမှာဖြစ်ပါတယ်။မြောက်ကိုရီးယားနဲ့မအေးသေးတဲ့စီးရီးအန်ရဲ့အကြောင်းအခုလိုမျိုးစီကံချမှတ်ထားတာပါ။
ဒါမဲ့လည်းကမ္ဘာ့အလယ်မှာကိုရီးယားယဉ်ကျေးမှုနဲ့တိုင်းပြည်ရဲ့စီးပွားရေးကိုမြင့်တင်ပေးတဲ့ BTS အဖွဲ့ဝင်တွေကိုတော့ချွင်းချက်ဖြစ်နေတတ်မှတ်ပြီးတော့စီရေးတာဝန်ဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်ပါတယ်တောင်ကိုရီးယားအမျိုးသားတွေအနေနဲ့ပညာသင်ကြားတယ်ဆိုရင်တော့အသက်28နှစ်အထိစစ်မှုထမ်းခွင့်ကိုရွှေ့ဆိုင်းထားလို့ရပြီးတော့တချို့အိုလံပစ်အားကစားဆုရှင်တွေနောက်ပြီးတော့နိုင်ငံတကာအားကစားသမားတွေအဲ့ထက်မှာတော့အင်္ဂလန်ပရီမီယာလိဘောလုံးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Tottenham Hotspur ဘောလုံးအဖွဲ့တွေကရှေ့ရန်ကစားသမားဆျောင်ဟျောင်မင်းလည်းပါဝင်ပါတယ်ဒီလိုမျိုးအားကစားသမားတွေနာမည်ကြီးကန်တော်ဝင်ဂီတပညာရှင်တွေကိုအခုလိုမျိုးခွင့်ပြုခဲ့ပူပါတယ်BTS ဖွဲ့သားတွေလည်းအရင်ကတည်းကအခုလိုမျိုးရွှေဆိုင်ခွင့်ရထားတာဖြစ်ပြီးတော့အခုဥပဒေအသေးရတော့သူတို့ကရင်ကျေးမှုဝင်ကြီးကခွင့်ပြုမယ်ဆိုရင်အသက်30အထိစစ်မှုထမ်းခွင့်ကိုရွှေဆိုင်နိုင်တာဖြစ်ပါတယ် BTS ဖွဲ့ထဲမှာအသက်အကြီးဆုံးကဂျင်ဖြစ်ပြီးတော့သူကအသက်28နှစ်ရှိပါပြီသူတို့ BTS ဖွဲ့ဆောက်ပြီးနာမည်ကြီးချိန်မှာတော့သူကစစ်မှုထမ်းခံနေဆဲဆဲပဲဖြစ်ပါတယ် BTS ဖွဲ့ဟာ2013ခုနှစ်မှာ K-pop ဆင်မြင်ပေါ်စရောက်လာတာဖြစ်ပြီးတော့လူငယ်တွေကိုဖန်ဆားနိုင်တဲ့အမျိုးမျိုးကြွကြွတေးသံတွေနောက်ပြီးတော့ကောက်ွယ်ဆန်းနေတဲ့လူငယ်တွေကိုခွန့်အားပေးတဲ့စာသားတွေလူမှုကွန်ရက်ပေါ်ကလှုံ့ဆော်မှုတွေနဲ့တချိန်လုံးနာမည်ကြီးလာတာဖြစ်ပါတယ်။သူတို့ကမကြောက်ရင်ရတဲ့ American Billboard ဂီတဆင်မှာ Dynamite ဆိုတဲ့တချင်နဲ့ထိတ်ဆုံးရောက်ခဲ့ပြီးတော့ K-pop ဂီတအဖွဲ့တစ်ခုအတွက်အရင်တစ်ခါမှမဖြစ်ဘူးတဲ့ Grammy ဂီတဆုရွေးချယ်ခံရတဲ့တစ်ဂျိုဆင်မှာပါဝင်ခဲ့ပါတယ်။ BTS ကိုကိုစားပြုတဲ့ Big Hit Entertainment အဖွဲ့ကတော့အခုဥပဒေပြင်ဆင်မှုနဲ့ပတ်သက်ပြီးတော့ဘာမှမှတ်ချက်မပေးသေးပါဘူး။ BTS အဖွဲ့သားတွေကတော့သူတို့ထမ်းဆောင်ရမယ့်တာဝန်တွေကိုထမ်းဆောင်သွားပါမယ်လို့အရင်ကပြောထားခဲ့ပူပါတယ်။ဒီတောင်ကိုရီးယားနိုင်ငံမှာစစ်မှုထမ်းရတဲ့ဥပဒေကဆက်ပြီးတော့အငင်းပွားနေစေကိစ္စရက်လည်းဖြစ်ပါတယ်။ကိုရီးယားဖြော်ပြီးသတင်းဌာနတစ်ခုဖြစ်တဲ့ E2 တွေကအခုပြုလုပ်ခဲ့တဲ့လူမှုအမြင်သဘောထားစစ်တမ်းကောက်ယူချက်မှာတော့ဒီ BTS အဖွဲ့ကိုအထူးအခွင့်အရေးပေးတာကိုသူတို့စစ်တမ်းဖြည့်ဆူတဲ့သူတွေက53ရာခိုင်နှုန်းကထောက်ခံပြီးတော့48ရာခိုင်နှုန်းကတော့မကြိုက်ကြပါဘူးရှင်။Took my crew to Japan, party like Kardashians. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တော့ရောင်းတွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာချိန်ထိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့မြက်ခင်အစည်းအဝေးတွေကိုနားဆင်ရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းချင်းချုပ်ကိုတင်ပြပါမယ်။အမေရိကန်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့အစိုးရလက်ထက်ကျန်းမာရေးဆိုင်ရာတာဝန်ယူဖို့ရွေးချယ်ထားသူတွေကိုတနင်္လာနေ့မှာထုတ်ပြန်ပါတယ်။နိုင်ငံရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပိုးတိုက်ဖျက်ရေးနောက်လာမယ့်လပိုင်းနေ့အတွင်းသံပေါင်းများစွာသောကာကွယ်ဆေးထိုးလုပ်ငန်းတွေကိုကြီးကြပ်ရမယ်။ကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနအကြီးအကဲဖြစ်လွှတ်တော်အမဟောင်းဇေဗီယာဘက်ဆရာကိုရွေးချယ်ထားပါတယ်။မစ္စတာဘက်ဆရာကလက်ရှိမှာကယ်လီဖိုးနီးယားပြည်နယ်ရဲ့ရှိနေချုပ်ဖြစ်ပါတယ်။ကုသယောဂဆရာထိပ်တန်းပညာရှင်ဒေါက်တာအန်တနီဖောက်ချီကိုတော့ COVID-19 အရေးအကြံပေးအရာရှိချုပ်အဖြစ်ရွေးချယ်ပါတယ်။ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကစလို့နိုင်ငံတဝန်းကိုကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစပြီးထိုးနှံတော့မှာဖြစ်ပါတယ်။အမေရိကန်ဖိုင်ဇာနဲ့ဂျာမနီ BioNTech တို့ပူးတွဲထုတ်လုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုဗြိတိန်ကကျန်းမာရေးဝန်ထမ်းတွေတက်ကြီးစောင့်ရှောက်ရေးဂေဟာကလူတွေနဲ့သူတို့ကိုစောင့်ရှောက်ပေးနေသူတွေကိုအင်္ဂါနေ့မှာပထမဆုံးကာကွယ်ဆေးထိုးနှံပေးမှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံတွင်ကိုဗစ် -19 ရောဂါကူးစက်ခံရသူကတနင်္လာနေ့မှာစုစုပေါင်း3000ကျော်ကိုရောက်ရှိသွားပါတယ်။ကိုဗစ်ကြောင့်သေဆုံးရသူစုစုပေါင်းက2132ယောက်ရှိပြီးဆေးရုံဆင်းနိုင်သူ8000နီးပါးရှိတာကြောင့်လူပေါင်း2000လောက်ကိုဗစ် -19 ဆက်လက်ကူးသနေရဆဲဖြစ်ပါတယ်။
VOA မြန်မာပိုင်းစီစဉ်ရဲ့အင်ကန်နေ့မနေ့ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးစိတ်လက်ကြည်သာရှိကြပါစေရှင်။ VOA ကိုအပိနာစင်တဲ့အတွက်ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ပါတယ်။ကျမသင်္ကီထိုက်ပါ။
This program has come to you from the Voice of America, Washington.